ကုလသမဂ္ဂရဲ့မြန်မာဆန်ရလူခွင့်ရဲ့ထူးကိုယ်စားလှယ်ရန်ဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ၁၁ရက်ကြာခီးစဉ်ကိုဒီကနေ့မှစတင်မှာဖြစ်ပါတယ်။ မြန်မာအစိုးရဘက်ကတော့ကုလအထူးကိုယ်စားလှယ်ရန်ဟီလီရဲ့လုပ်ရက်တွေကတဖက်သက်ဆန်တယ်လို့ပြောဆိုထားပြီးဆက်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဆုံးဖြတ်ထားတယ်လို့၂၀၁၉ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပေးထားတာဖြစ်ပါတယ်။လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကတော့မြန်မာအစိုးရနဲ့ဆက်ပြီးဆက်ဆက်ညှိနှိုင်းသွားနိုင်ဖို့ကြိုးစားနေစေဖြစ်ကြောင်းမြန်မာပြ ကိုဒီကနေ့14ရက်နေ့မှာမစ္စစ်လီသွားရောက်မှာဖြစ်ပြီးဒီနောက်မှာတော့လာမယ့်16ရက်နေ့မှာတော့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေရာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာအပြင်ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ဆက်ဘဇာကဒုက္ခသည်စခန်းတွေကိုသွားရောက်ဖို့လည်းအစီအစဉ်ရှိတဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကကြေညာထားပါတယ်ရှင်။